တင်းတိုင်းတိုင်းလောင်လုံးမျိုးနဲ့ရေပြူမျိုးကြားမှာဒီလအတွင်ဒေသခံတော်လိုင်းရေးအဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအဖမ်းအဆီးတွေပုံများလာပါတယ်။တဝဲခရိုင်လောင်လုံးမျိုးနဲ့မှာတော့ဒီလဝကယုံဆရာဖယုံနဲ့မြို့မရဲစခန်းတွေဝင်ရောက်တိုက်ခိုက်ခံရပြီးအပြန်အလှန်ပြစ်ခတ်မှုကြားမှာလဝကတူဦးစီမှုတူတည်ဆုံသွားရတယ်လို့ဒေသခံတူကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့တိုင်းတဝဲခရိုင်လောင်းလုံးမြို့နယ်မှာမေလ23ရက်ပြီးခဲ့တဲ့အင်္ဂါနေ့ကလူဝင်မှုကြီးကြပ်ရေးယုံစစ်ဘက်ရေးရလုံခြုံရေးတပ်ဖွဲ့ယုံနဲ့လောင်းလုံးမြို့မှာရဲစခန်းတို့ကိုတဝဲကြောက်ကြားတပ်ဖွဲ့နဲ့တဝဲနဂါးတပ်ဖွဲ့ငါတို့ပူးပေါင်းပြီးဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်ပြစ်ခတ်တာတွေရှိခဲ့ပြီးစစ်ကောင်စီဘက်ကကြာဆုံးမှုရှိခဲ့တယ်လို့လောင်းလုံးပကဖရဲဘော်သူကပြောပါတယ်။
လဝကယုံဝင်တဲ့ခါကျတော့သူတို့ပြန်လာပြစ်ခတ်တာတွေရှိတယ်။လဝကယုံနဲ့အနီးဆုံးနေရာမှာရှိတဲ့ဒီစားဖတ်ယုံလည်းသူတို့ဝင်ပြစ်ကြတယ်။ရဲစခန်းနဲ့ထွေအုပ်ယုံလည်းဝင်ပြစ်တယ်ပေါ့။အဲ့မှာပြန်လာပြစ်ခတ်တာတွေ15မိနစ်လောက်ဖြစ်ကြတယ်ဗျ။ဒူးစီမူတယောက်ရဲ့ဒူးစီမူတယောက်ရဲ့မော်တာနှစ်ယောက်ရဲ့ကြတယ်လို့တော့သတိထွက်တယ်ဗျ။ဟုတ်။
စစ်ကောင်စီဘက်ကလဝကဒုတိယဦးစီမူဦးသိန်းနှင်းလက်ကိုအခုမျိုးပြစစ်စင်ရေးမှာပြစ်ခတ်ရှင်းလင်းခဲ့တယ်လို့တဝဲပြောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အဲ့ဒီကျင့်ဖြစ်ပြီးတဲ့နောက်နောက်တနေ့ကစပြီးလောင်းလုံးမှာစစ်ကောင်စီတပ်ဖွဲ့တွေအင်အားထက်တိုးလာတယ်လို့မျိုးပေါ်မှာလည်းလမ်းသွားလမ်းလာတွေကိုစစ်ဆေးတာညဘက်ဧည့်သည်စစ်တပ်တွေတောက်လျှောက်လုလာတယ်လို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးခံရသူတွေလည်းရှိပြီးတော့တချို့ကိုစစ်ဆေးပြီးပြန်လွတ်တာတွေကြောင်းအရေးအတွက်အတိအကျပြောဖို့ခက်နေပေမဲ့ဖမ်းဆီးခံရသူအယောက်80ဝန်းကျင်လောက်ရှိတယ်လို့လောင်းလုံးပကဖရဲဘော်ကပြောပါတယ်
။ခုလက်ရှိလည်းလောင်းလုံးမှာလည်းအဲ့ဒီစစ်ကောင်စီကနေပြီးတော့ဆက်ကြောင်းတွေထိုးလာလို့ဟုတ်လည်းမကြီးနဲ့ပြတာတို့အဲ့ဒါလူအရာသားတွေဖန်စီတာတို့အဲ့ဒါတွေလုပ်နေတယ်ဗျအခုချိန်ဒီဟောလူကြီးကခမန်းလုပ်ကိုမရဘူးအခုကအနည်းဆုံးတော့80လောက်တော့ရှိတယ်ဒီရပိုင်းမှာဟောဖန်လာတော့အခုဒီနေ့မှာတော့မှဟို50-60လောက်ပါတယ
်တင်းနေနိုင်တိုင်းရေပြူညွန့်နေမှာလဲအခုရပိုင်းတဲ့စစ်ကောင်စီတပ်သားတွေမြို့ပေါ်နဲ့ရွာတွေထဲမှာဝင်ရောက်လာတာရှိပြီးဒီတက်ကန်တချို့ဖန်စီခင်ရတာလည်းရှိတယ်လို့နေကန်တွေကပြောပါတယ်။မေလ9ရက်နေ့ကစပြီးရေပြူမျိုးနဲ့နဘူးလေရေနဲ့စိတ်ကန်လမ်းပိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒီတက်ကန်တော်လိုင်းအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်တာတွေရှိခဲ့ပါတယ်။မေလ14ရက်နေ့မှာလည်းထိတွေ့တိုက်ပွဲတွေကြောင့်ဤဆက်ရွာရွာတွေကဒီတက်ကန်တွေဒေးလွရစီထွက်ပြေးရတာမျိုးလည်းကြုံခဲ့ရတယ်လို့ရွာကန်သူကပြောပါတယ်
။ကျွန်တော်တို့ရွာတွေကတော့အကုန်လုံးပြေးရတာပဲ။ကုလိုတွားပြီးပြန်တော့ပြီဆိုတော့ကျွန်တော်တို့ကပြန်ဝင်ရပဲ။ဆက်ချွေနေရပဲ။ဟုတ်တယ်တဲ့ပြည့်ပြည့်တဲ့သူတို့နေရင်လည်းပြည့်တဲ့အဲ့ဒီမှာနေရင်လည်းပြည့်တော့ကျွန်တော်တို့တော့ပြည့်ပါပဲအခုလည်းနည်းနည်းပြန်အေးနေတယ
်နေလ16ရက်နောက်ပိုင်းကစပြီးတိုက်ပွဲအခြေအနေငြိမ်သက်နေပေမဲ့မျိုးပေါ်နဲ့ရွာတွေထဲမှာစစ်ကောင်စီတပ်တွေဝင်ရောက်လာတာရှိတယ်လို့ရေနဲ့သိကံဘက်ကနေတစ်ခတ်တာတွေလည်းရှိတယ်လို့ပြောပါတယ်စစ်ကောင်စီဘက်ကသတင်းနိုင်တိုင်းတွေကထိပ်သိမ်းတိုက်ပွဲဖြစ်ခဲ့တဲ့နေရာတွေနဲ့အဲ့ဒီအနီးပတ်ဝန်းကျင်မှာအင်အားပိုချထားတယ်လို့ဖမ်းဆီးစစ်ဆေးတာတွေလည်းလုဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီဒေသတွေကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ။